ဘောမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တွဋ္ဌရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီထိ16မီတာကီလိုဟတ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်10935မှနေ့စဉ်အတန်လွင့်ပေးနေပါရခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။မျိုးလင့်ခြင်းတော်ဒရှင်များကိုမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့နေ့ရက်လေးတည်းဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ရပါတယ်။တော်ဒရှင်များရှင်ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာနေအောင်ကြီးရဲ့ကျမ်းမာရေးအကျိုးပြုပုံကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်လူသားရိအနေနဲ့ဗီတာမင်ဒီကိုမရရှိရင်ဖျားနာကြမှာဖြစ်ပါတယ်ဒါကြောင့်နေရောင်ခြည်ကတဘာဝရဲ့အဆုံးထက်ဆုံးယောဂပျောက်ကင်းစေတဲ့ကုထုံးထဲမှာတခုအပါဝင်ဖြစ်ပါတယ်နေရောင်ခြည်ကရရှိတဲ့အကျိုးကျေးဇူးတွေကိုဆက်လက်ဖော်ပြပေးခြင်းပါတယ်နေရောင်ခြည်ကသွေးလက်ပတ်မှုကိုတိုးတက်ကောင်းမွန်စေပါတယ်ဒါအပြင်နှလုံးကနေသွေးထုတ်ပေးတာကိုအားကောင်းစေပါတယ်။နေအောင်ချီကြောင့်သွေးကြောထဲမှာရှိတဲ့အောက်ဆီဂျင်ကိုသယ်ဆောင်စွမ်းရည်မြင့်တက်စေသလိုသွေးခုန်နှုန်းကိုလည်းပုံမှန်အတိုင်းဖြစ်စေပါတယ်။နေအောင်ချီကြောင့်သွေးပြူဥယျာဉ်တိုးပွားလာပြီးယောဂပိုးတွေကိုဖျက်ဆီးတဲ့အစွန်ပိုမိုတိုးပွားလာပါတယ်။မွေးကင်းစကလေးငယ်တွေခံစားရတဲ့အသေးရောင်အသွာယောဂကိုကုသရမှာနေအောင်ချီကအထီရောက်ဆုံးဖြစ်ပါတယ်သောတာရှင်များရှင်နေအောင်ချီကအသည်းကိုအားကောင်းစေပြီးအစိတ်ရှိတဲ့ဓာတ်ရုပစ္စည်းတွေကိုခန္ဓာကိုယ်ကနေဖယ်ရှားပေးရမှာအထောက်အကူပြုပါတယ်နေအောင်ချီဟာသွေးထဲမှာတခြားဓာတ်ပါဝင်မှုကိုတည်ငြိမ်စေသလိုနေအောင်ချီကြောင့်ခန္ဓာကိုယ်ရင်းမှာရှိတဲ့ကိုလက်စထရောတွေကို30ရာခိုင်အနုအထိလျော့ကျသွားစေပါတယ်နေအောင်ကြီးကကြွက်သားတွေကိုကြီးထွားကြံ့ခိုင်လာစေပါတယ်အိမ်မြင်ထွက်ပြီးနေအောင်ကြီးအောက်မှာကာယလေ့ကျင့်ခန်းပြုလုပ်တာကခန္ဓာကိုယ်မှာရှိတဲ့ကြွက်သားတွေကိုပိုမိုဖွံ့ဖြိုးစေပါတယ်တိုက်ရက်ဂလန်နီကလည်းနေအောင်ကြီးကြောင့်လန်းဆန်းလာပြီးဇီဝတွင်ဖြစ်ပျက်မှုကပိုမိုအားကောင်းလာပါတယ်နေအောင်ကြီးကစိတ်ပိုင်းဆိုင်ရာအမြင်နဲ့အာယုံတွေကိုအားကောင်းစေပြီးစိတ်ကြယောဂါကိုလည်းပြောက်ကင်းစေပါတယ်စိတ်ဓာပိရဆိုင်ရာအချက်တွေကြောင့်၎င်းအရေးပြားတွေမှာရှိတဲ့အာယုံခံဂလန်းတွေကြောင့်၎င်းနေအောင်ချီကစိတ်ဖြည့်ဆည်မှုဖြစ်တာတွေကိုတက်တန်စေပါတယ်နေအောင်ချီမှာအနာရှိတဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေကိုနေလန်းပြီးမယ်ဆိုရင်အနာတွေကိုလည်းပျောက်ကင်းစေပါတယ်အချိန်တိုနေလန်းတာကိုမကြခဏပြုလုပ်ပြီးရင်အနာပျောက်ကင်းသွားမှာဖြစ်ပါတယ်အိမ်တွင်မှာယောဂဖြစ်စေတဲ့ပိုးမွှားတွေကိုနေအောင်ချီအားဖြင့်တန့်စင်စေနိုင်ပါတယ်။စုံနေတဲ့တန့်ရှင်းမှုနေအောင်ချီအိမ်တွင်အိမ်မြမှာရှိတဲ့ရေစိုးရေပုံနဲ့အညစ်အကြေးတွေကိုဖယ်ရှားပေးတာကအိမ်နောင်တစ်ခုရဲ့ယောဂပြာကင်းရှင်းမှုနဲ့တာယာပျော်ရှင်ပွဲအိမ်နောင်ဖြစ်နိုင်မှုအတွက်အဓိကကျလာပါတယ်။သောတာရှင်တို့အနေနဲ့သတိထားရမယ့်အချက်တစ်ခုကတော့နေလန်းတာလွန်ကဲရင်အရေးပြားမှအနာရီဖြစ်စေပါတယ်။အရေးပြားကင်းစားအထိဖြစ်သွားနိုင်ပါတယ်။ဒါအပြင်အမြင်အာရုံကိုလည်းထိခိုက်စေနိုင်ပါတယ်။နေလောင်ယောဂကာကွယ်ဖို့နေလန်းတွေကိုလည်းဆက်လက်ဖော်ပြပေးခြင်းပါတယ်။နေ့စဉ်နေပူဇာနေလုံရင်အချိန်အနည်းငယ်ကသာရယူပါ။အစိတ်ကိုရှောင်ခြင်းသလိုနေလောင်တာကိုလည်းရှောင်ခြင်းပါ။နေရသည့်အချိန်မှာတော့နနေ့10နာရီနဲ့ညနေ3နာရီကြားအတွင်းတတ်နိုင်သမျှနေမထီအောင်နေထိုင်ရမှာဖြစ်ပါတယ်။အပြင်ထွက်တဲ့အခါမှာလဲကာကွယ်ပေးနိုင်တဲ့အဝတ်အစားတွေကိုဝတ်ပြီးအနားကျယ်တဲ့အုပ်ထုပ်တွေကိုဆောင်ပေးရမှာဖြစ်ပါတယ်။ချီတဲ့အဝတ်အစားလေးတွေက နေပူရန်ကိုအကာအကွယ်ပေးပါတယ်။ဒါအပြင်အစီပါဝဲမှုနဲ့တဲ့တည်တည်ဝလံတွေနှင်းသည်ဟင်းရွက်နဲ့လုံပြီးစံအခွန်မသီးတွေကိုစားသုံးပေးရမှာဖြစ်ပါတယ်။နေအောင်ချီလုံဖို့ရန်အတွက်အကောင်းဆုံးအချိန်ကတော့နေအောင်ချီထွက်တဲ့အချိန်ကနေစပြီးနံနက်9နာရီအတွင်းနေလုံတာကအကောင်းဆုံးပင်ဖြစ်ပါတယ်။သောတာရှင်များရှင်ဖော်ပြပြီးခဲ့တဲ့ကျမ်းမာရေးသတင်းစကားများကိုကြားသိရခြင်းအပြင်မိမိတို့ရဲ့မိသားစုသာမကတခြားသူများအတွက်လည်းကျမ်းမာရေးအထောက်အကူများဖြစ်နိုင်ကြပါစေ။သောတာရှင်များအားလုံးကျမ်းမာသုခအဖျားဖျားနဲ့ပြည့်စုံကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်
။သောတာရှင်များရှင်တရားဒေသနာတော်ကိုတိတ်ခါရောရဓမ္မဆရာဦးတိမ်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နာသောတာရှင်ရင်ခွန်အားယူကြပါစို့
။ချက်တော်ဓမ္မမိတ်ဆေပေါင်းမင်္ဂလာပါ။ယခုလုံမင်းကလာနေရတဲ့မှာတို့ရှင်ဘုရားသခင်ပြင်ဆင်ပေးတဲ့ကောင်းချီးမင်္ဂလာအသင့်နဲ့ကျွန်တော်အားလုံးရှင်လန်းဝမ်းမြောက်ပျော်ရွှင်စွာနဲ့ဘုရားရဲ့ကုန်းတော်နာမတော်ကိုအတူတကွချီးမွမ်းရည်တွေ့ချီးမွမ်းကြပါစို့ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ပါလို့ရှင်လက်ချစ်တော်မိတ်ဆွေတို့ကိုအဓိကပြန်လည်ပြီးတော့ပေးသွားခြင်းနဲ့သတင်းစကားကတော့ကျွန်တော်ရဲ့အသက်တာမှာနှစ်သက်မှာဝိညာဉ်ကိုခံယူပါဝိညာဉ်ကိုတောင်းပါနှစ်သက်မှာဝိညာဉ်ကိုတောင်းပါဆိုတဲ့သတင်းစကားကိုပေးသွားမှာဖြစ်တယ်မှန်ပါတယ်ချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့ကျွန်တော်ရဲ့အသက်တာကရိုးရိုးအသက်ရှင်ဖို့မဟုတ်တော့ဘူးကျွန်တော်ဒီနေ့လောကရဲ့လယ်မှာလိုက်လျောညီထွေစွာနဲ့ဒီလိုပဲကျွန်တော်ရှောက်လန်းဖို့အချိန်မဟုတ်တော့ဘူးကျွန်တော်တို့ရဲ့အသက်တာကဒီနေ့ကဘာကြီးကလည်းပဲနောက်ဆုံးသောကာလရောက်နေပြီအချိန်ကာလကလည်းတိုးတောင်းတဲ့အချိန်တော်တွင်မှာကျွန်တော်တို့ကလည်းအသက်ရှင်နေရတယ်ကျွန်တော်ရဲ့လူရဲ့အသက်တစ်ချောင်းကလည်းပဲဘယ်နဲ့ကျွန်တော်တိမ်ရင်သွားမလဲဆိုတာကိုဘယ်သူမှခံမှန်းလို့မရဘူးဘေးရင်ဆရာသွားမင်းမေနတ်ဆရာတွေသွားဝင်မေကဝေးတွေသွားမင်းမေကျွန်တော်တို့ကဘသူမှကျွန်တော်ရဲ့အသက်ပိုင်းခြားကိုဘလူးမှမဟောနိုင်ပါဘူးမပြောနိုင်ဘူးကျွန်တော်တို့ရဲ့အသက်ကိုပိုင်တာကဖရာပဲဒါကြောင့်လောကရဲ့လယ်မှာကျွန်တော်နေတဲ့အခါမှာတို့ရှိကျွန်တော်အားလုံးကတင်မျိုးတွေဖြစ်တဲ့အခါမှာဘယ်နဲ့ကျွန်တော်တိမ်ရင်မလဲမနဲ့ပြန်တွက်တော့ကျွန်တော်မပိုင်နိုင်ဘူးဟုတ်တယ်မလားမနဲ့ပြန်တွက်ကျွန်တော်ဘာဖြစ်မလဲဆိုတော့ကိုယ်တိုင်ကမသိတဲ့အခါမှာကိုယ်မသိတဲ့ခြေနေမျိုးမှာကျွန်တော်ကတို့ရှိလုံးဝသွာလာလှုပ်ရှားနေတဲ့အခါမှာချစ်တော်မိတ်ဆေပေါင်းတို့ဒီနေ့နှစ်သက်မှာမျက်ကန်းတစီမကြောက်တယ်လို့ကျွန်တော်တို့ကစင်ကန်းတောတိုးတယ်လို့မျိုးနဲ့ကျွန်တော်ရဲ့အသက်တာကိုတခါတည်းရုံရင်ဆန်ခတ်မျိုးနဲ့ကျွန်တော်ဝလုံးသုံးပါလိုက်လံပြီးတော့တိုးဝေ့ပြီးတော့အသက်ရှင်ဖို့ရန်အတွက်အချိန်ကာလမဟုတ်တော့ဘူးအချိန်ဒီတင့်ကိုစကားပြောနေပြီဖြစ်တယ်နေ့စဉ်တန်းချင်းတင့်ရဲ့အသက်တာကဆိုရှင်တင့်ကိုပြန်လဲပြီးတော့စကားပြောနေတယ်တင်မှန်ရှင်းမှရလိုက်ပါမှန်ရှင်းမှရလိုက်တဲ့ခါမှာဆိုရှင်တင့်ကိုကိုသူတင်ပြန်ကြည့်လိုက်ငါဟာနောက်ထဘလောက်အသက်ရှင်ရအောင်မလဲပြန်မေးကြည့်ပါငါဟာဆိုရှင်ဒီနေ့အသက်ရှင်ခွင့်ရတာဟာဘာကြောင့်အသက်ရှင်နေရတာလဲတော့ဒါကြောင့်ဘုရားသခင်ကဆိုရှင်ငါ့ကိုဒီနေ့ထိအသက်ရှင်ခွင့်ပေးနေရတာဘာဖြစ်လို့ဘုရားသခင်ဒီနေ့ထိငါ့ကိုအသက်ရှင်ခွင့်ပေးနေရတာလဲလောကမှာလူသားတွေကဆိုရှင်အသက်ကြီးသည်ငယ်သည်ရွယ်ကြီးကြီးသည်ရွယ်လက်မရွေးပဲနဲ့အကုန်လုံးကဘဝမှာဆိုရှင်နေ့စဉ်နေ့ရက်မြတည်ငြိမ်နေကြရတယ်အဲ့ဒီတဲမှာငါမပါဝင်ပဲနဲ့ဒီနေ့နေ့သစ်မင်္ဂလာမြတ်မှာငါကိုအသက်ရှင်ခွင့်ပေးနေတယ်ဒီနေ့နေ့ရက်သစ်မှာလည်းပဲပြန်လဲပြီးတော့အသက်ရှင်ခွင့်ပေးပြီးတော့ကျမ်းမာခွင့်ရနေတယ်ဒါကြောင့်ငါဟာဒီနေ့အတွက်ငါဘာလို့မျိုးအသက်ရှင်ရမလဲနောင်လာမယ့်နေ့တွေအတွက်လည်းငါဘလို့အသက်ရှင်ရမလဲနောင်ရက်အတွက်ငါဘာမှငါကိုယ်ကိုယ်သူတေချာအောင်မလုပ်နိုင်တဲ့အရာကိုငါရဲ့အသက်တာစီမံခိုင်းအတွက်ရှေ့ဆက်ပြီးတော့စီမံပေးမဲ့ဖျားကိုငါဘလို့ကိုးကွယ်မလဲဒီနေ့ကိုကိုသူမှန်ထဲမှာကြည့်ပြီးတော့ပြန်လဲပြီးတော့မိကုံထုတ်ကြည့်ပါချစ်တော်မိတ်ဆွေပေါင်းတို့ဒါတွေနေ့ကျွန်တော်ရဲ့အသက်တာမှာဆိုရှင်ကျွန်တော်ရဲ့အသက်တာကနေ့ရက်စဉ်တိုင်းဘုရားရဲ့ဝိညာဉ်တော်ကိုတောင်းခံပါကျွန်တော်ရဲ့မိသားစုမှာဝိညာဉ်တော်ရှင်တန်ဖို့ဘုရားဒီကနေ့မှာကျွန်တော်ဝိညာဉ်တော်ကိုခံယူပါเนาะဒီနေ့ကျွန်တော်ရဲ့မိသားစုဝိညာဉ်တော်နဲ့ပြည့်ဝနေမယ်ဘုရားရဲ့ကိုယ်တော်ကိုအမြဲချီးမွမ်းနေမယ်ဘုရားသခင်ကိုအမြဲတမ်းပဲဝတ်ပြုကိုးကွယ်နေကြမယ်နော်နည်းနည်းရအရာထားလာနဲ့မိသားစုတွေစုံစည်းပြီးတော့အတူတကွတချင်းတွေစိုးပြီးတော့ချီးမွမ်းပြီးတော့ဘုရားကိုဆုတောင်းခြင်းအမှုပြုကြမယ်။ညနေပိုင်းမှာတို့ချင်းတနေကုန်ဘုရားသခင်ပို့ဆောင်ခဲ့တဲ့ကောင်းချီးတွေကိုတစ်ခါပြန်လဲရေတွက်ပြီးတော့ဩဒီညမှာလည်းပဲပြန်လဲအိပ်ဆက်တဲ့ခါမှာလည်းဘုရားကဆက်ပြီးတော့ပို့ဆောင်အောင်မယ်။ဒီလိုကြောင့်ကိုရောဘုရားကိုချီးစွတ်တင်တယ်တရက်လုံးမှာဘာမှခလုံးမထီဆုမကြီးပဲနဲ့ကိုရောဘုရားပို့ဆောင်ခဲ့တယ်။တညလုံးအိပ်ဆက်ခဲ့ပြီးသွားပြီ။အာညာဦးရံပြီးသွားလို့တစ်ခါတည်းညတညလုံးချာချံမြမြိုင်းနဲ့အိပ်ပျော်ရတယ်။နနဲ့မိုးတောက်တဲ့ခါမှာကျမ်းမာခြင်းပဂရိနဲ့ပြန်လဲရွှင်လန်းစွာနဲ့ဝမ်းမြောက်စွာနဲ့노ထားခွင့်ရတဲ့ခါမှာအဲဒီဆုကျေးဇူးဖခင်ကပေးတဲ့အတွက်ကြောင့်တ တညာလုံးဘေးမသိရမခါပဲနဲ့ကောင်းဆုံးအိပ်စက်ခရပြီးတော့ယခုလိုအသစ်တော်သွေးသားနဲ့အသစ်တော်နေ့ရက်တွေဖျားကောင်းချီးပေးတဲ့အသစ်တွေနဲ့ပြန်လည်ပြီးတော့ကျွန်တော်တမရွှင်လန်းခွင့်ဝမ်းမြောက်ခွင့်ရတာကိုတော့ကိုချေးစုတင်တယ်ဆိုပြီးတော့ဒီနေ့ဘာလုပ်ရမလဲနေ့ရက်စင်တာကျွန်တော်ဝိညာဉ်တော်ကိုကျွန်တော်စာလောင်မုတ်သိပ်စွာနဲ့စားနေကြရမယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါဒီနေ့ကျွန်တော်ရတက်တာကမိသားစုဝိညာဉ်ရေးဘက်မှာရှင်တန်ပြီဆိုရင်အဲ့ဒီဝိညာဉ်ရေးဘက်မှာရှင်သန်တဲ့မိသားစုတိုင်းရဲ့အသက်တာကလောကရဲ့အလယ်မှာမိမိရဲ့ရရွာရဲ့အလယ်မှာမိမိရဲ့အသင်းတော်ရဲ့အလယ်မှာကျွန်တော်ကအားလုံးကတည်တည်ခံပြီးသားဖြစ်နေပြီ။ဒါကြောင့်မိသားစုကဝိညာဉ်ရေးဘက်မှာရှင်သန်ပြီဆိုတာနဲ့သားသမီးတွေပြောစရာမလိုတော့ဘူးလောကရဲ့အလယ်မှာသွားလာတဲ့နေရာတိုင်းမှာမင်္ဂလာရှိမယ်။ဘုရားရဲ့ဝိညာဉ်တော်အလုံးလုံးနေမယ်သားသမီးတွေအားဖြင့်မိမိရဲ့တကိုယ်ရဲ့တကာယအားဖြင့်လည်းပဲဘယ်မှာပဲသွားတော့ဘုရားရဲ့တည်တည်ခံဖြစ်နေလိမ့်မယ်။ဒါရင်းနဲ့ကျွန်တော်ရတက်တာကဆိုရှင်ဘာလို့ ਆ မလဲကျွန်တော်ကဆိုရှင်ဝိညာဉ်တော်ကိုဒီနေ့နှစ်သက်မှာတောင်းခံဖို့မိသားစုပေါ်မှာဝိညာဉ်ရောက်ရှိလာဖို့တောင်းခံပါသင်ရတကူရတခါရပေါ်မှာဖခင်ရဲ့ဝိညာဉ်တော်ဆင်းသက်ဖို့ရန်အတွက်တောင်းခံပါလိုလားတန်တာစွာနဲ့ဖခင်ဒီမှာတောင်းပါချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်ရတက်တာကဝိညာဉ်တော်လှုပ်ရှားနေပဲတည်ရှိနေပဲဖခင်ရဲ့တန်ရှင်းသောဝိညာဉ်တော်ကကျွန်တော်ကိုကိုညီဖေးမှပြီးတော့မဆနိုင်မယ်ဆိုရင်ဒီနေ့ကျွန်တော်ရတက်တာကဆိုရှင်လုံးဝပြောရှင်မှုစစ်အိမ်တွင်ပြင်းတဲ့ကျွန်တော်မိသားစုတွေရှင်လန်းဝမ်းမြောက်နိုင်မှာဖြစ်တယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဂလာတိအခန်းကြီး9ငယ်20နဲ့23မှာဆိုရှင်ဝိညာဉ်ပဂရိရဲ့အကျိုးတွေကိုကျွန်တော်တွေ့ရမှာဖြစ်တယ်ဝိညာဉ်ပဂရိရဲ့အကျိုးမူကချစ်ချင်းဝမ်းမြောက်ခြင်းငြိမ်သက်ခြင်းစိတ်ရှိခြင်းကျေးဇူးပြုခြင်းကောင်းမြတ်ခြင်းတစ္ဆာဆောင်ခြင်းနှုတ်ညံ့သိမ့်မွေခြင်းကာမဂုဏ်ချုပ်တီးခြင်းပေတည်းဒီနေ့ကျွန်တော်ရဲ့အသက်တာမှာဖယားသခင်ဒီကနေမှာကျွန်တော်ဝိညာဉ်တော်ကိုလိုလိုလားလားနဲ့တန်တန်တတာနဲ့ကျွန်တော်ရဲ့အသက်တာမှာတောင်းခံတဲ့ခါမှာဖယားရှင်ပေးတဲ့ဝိညာဉ်တော်တင့်မိသားစုမှာရရှိပြီဆိုရင်တင့်ရဲ့မိသားစုတင့်ရဲ့အသင်းတော်မှာရရှိပြီတင့်မိသားစုမှာရရှိပြီတင့်ရဲ့တကိုယ်ရည်တကာအရာမှာလိုလားတတာစွာနဲ့ဖယားရဲ့ဝိညာဉ်တော်ကိုတောင်းခံပြီးတော့ရရှိပြီဆိုရင်အဲ့ဒီဝိညာဉ်ပဂရိရဲ့အချိုးကျေးဇူးတွေဘာလို့ရမလဲချစ်ချင်းနဲ့ဘာလို့မလဲကျွန်တော်ကဘာပြောသူတစ်ပါးလဲကျွန်တော်ကိုချစ်မယ်ကျွန်တော်လည်းသူတစ်ပါးကိုချစ်မယ်အားလုံးကပဲလေချစ်ချင်းနဲ့ရှိနေတဲ့ခါမှာကျွန်တော်ဒုတိယတစ်ခေါက်မှာပဲလေဝမ်းမြောက်ချစ်ခံစားရမယ်စိတ်ပြတ်ခြင်းတွေမရှိဘူးဝမ်းနဲ့ခြင်းတွေမရှိဘူးတယောက်နဲ့တယောက်မနာလိုမှုတွေမရှိဘူးတဝင်တိုမှုတွေမရှိဘူးတယောက်နဲ့တယောက်မျက်မှောင်ချုံမှုတွေမရှိဘူးဆိုဘလောက်ตายရမလဲချစ်ချင်းနဲ့သွားနေတာလေဒါချစ်ချင်းပြီးဝမ်းမြောက်ချစ်ကျွန်တော်ခံစားရမယ်နောက်မှပဲလေချစ်ချင်းလည်းခံစားရမယ်ဝမ်းမြောက်ချင်းသက်စမီခံစားတဲ့ခါမှာကျွန်တော်အားလုံးကညိတ်သက်ချင်းခံစားရရမယ်ပူလောင်တာမှမရှိတော့ဘူးပူပင်တော့ကားတွေလည်းမရှိဘူးမိသားစုစိုးရိမ်မှုတွေလည်းမရှိတဲ့ခါမှာတရားနဲ့တရားတွေကြားထဲမှာဆက်ဆံရေးကလည်းပဲပြေပြင့်နေတဲ့ခါကျတော့ဘာလုပ်မလဲသူတစ်ပါးကိုယ်လာပြီးတော့ထိရှောက်အောင်လုပ်မယ်ခိုင်းရန်ဒေါသဖြစ်အောင်လာလုပ်မယ်ဆိုတာလည်းပဲမပူပင်ရဘူးအားလုံးကစိတ်နှလုံးသားရောကိုယ့်ရဲ့ပတ်ဝန်းကျင်ရောညိတ်သက်ချမ်းသာရရှိနေမယ်ချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသင်းတော်ကျွန်တော်ရဲ့မိသားစုကျွန်တော်ရဲ့တကူရည်တကားရည်ဒီမှာဘာလို့ရမလဲဝိညာဉ်တော်ကျွန်တော်အသက်တာကိုကျွန်တော်ကလိုလိုလားလားနဲ့ယာရှိဖို့ဘုရားသခင်ပေးတဲ့ဝိညာဉ်တော်ကိုကျွန်တော်ကလိုလားတန်တာစွာနဲ့ကျွန်တော်ရဲ့အသက်တာမှာလို့ရှင်ခံယူဖို့ရန်အတွက်အရေးကြီးပါတယ်ဒါချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ကျွန်တော်ရဲ့အသက်တာမှာငြိမ်သက်ခြင်းနဲ့ခံစားရမယ်စိတ်ရှိခြင်းဆိုတော့ဝိညာဉ်ပဂရိတဘောရှိလာတဲ့ခါမှာဒေါသတို့တာလည်းမရှိတော့ဘူးမောဟဆိုတာလည်းမရှိတော့ဘူးအာတာဆိုတာလည်းမရှိတော့ဘူးမာမနာဆိုတာဝေလာဝေးပဲချစ်တော်မိတ်ဆွေပေါင်းတို့မာမနာမရှိတော့ဘူးအာတာမရှိတော့ဘူးဆိုရင်ဒေါသထွက်တဲ့လူလည်းမရှိတော့ဘူးကျွန်တော်ရဲ့အသက်တာမှာအားလုံးကစိတ်ရှည်သီးခံမှုတွေနဲ့ပဲရှင်းဆက်လာတဲ့အခါမှာဆိုရှင်တောင်းတဲ့တယောက်ပေါ်မှာယေရှုပဲပြုတ်တက်လာမယ်သူယေရှုကိုယေရှုနော်တခါတဲ့ယေရှုပြုတ်ခြင်းတွေနဲ့ပဲကုညီခြင်းတွေဖေးမခြင်းတွေနဲ့ပဲသွာလာနေတဲ့အခါမှာကျွန်တော်မှာဆိုရှင်စင်ရဲတဲ့ဆိုတာမရှိတော့ဘူးအစင်အတန်းဆိုတာလည်းမရှိတော့ဘူးအားလုံးကခရစ်တော် night ဟေလတာလို့မရှိယူဒာလို့မရှိတပားမျိုးသားမရှိဆိုသလိုပဲအားလုံးတပောင်းတစ်သီးတည်းနဲ့ဝမ်းမြောက်ကြမယ်လေချစ်တော်မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရအသက်တာမှာနှစ်သစ်မင်္ဂလာမြတ်မှာမိသားစုတိုင်းအသင်းတော်တိုင်းကျွန်တော်တို့ရယုံကြည်သူတိုင်းဖခင်ရဲ့သားသမီးတိုင်းအသက်ရှိထင်ရှားယခုလူရလို့ဖြစ်နေတဲ့အသက်ရှိရှင်ချာလူတိုင်းကဘာလို့ရမလဲထာဝရရှင်ဘုရားသခင်ဒီကနေမှာဘာကိုတောင်းခံကြမလဲဝိညာဉ်တော်ကိုမိမိရဲ့မိသားစုပေါ်မှာမိမိပေါ်မှာကြားရောက်ဖို့ရန်အတွက်တောင်းခံဖို့ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ကြက်သက်တာမှာတို့ရှင်အဲ့ဒီကစပြီးတော့ကျွန်တော်ဝိညာဉ်အသီးတွေတစ်ခုပြီးတစ်ခုရေတွက်လိုက်တဲ့ခါမှာ ကောင်းမြတ်ခြင်းကျွန်တော်မှာဆိုးရုပ်တဲ့ကြာတွေတကူမှမရှိတဲ့ခါမှာအကောင်းသဘောကောင်းမြင်ဝါဒအနေနဲ့ပဲကျွန်တော်တို့အားလုံးကကြည်လာမယ်သူတို့ဘာကိုမြင်တာနဲ့ပဲဘာဖြစ်လဲသူတို့ဘာပေါ်မှာ negative thinking လုံးဝမရှိတော့ဘူး positive thinking နဲ့ပဲတကောင်းတဲ့အတွေးခေါ်တွေကောင်းတဲ့တော့ကျွန်တော်ရအမြင်အနေနဲ့ကြည့်ပြီးတော့သူတို့ဘာပေါ်မှာလဲပဲကောင်းမြင်တဲ့ဝါဒနဲ့ကျွန်တော်ကဆိုရှင်ကြည်တတ်လာမယ်ရုပ်မချောတဲ့လူတော်မှာရုပ်ဆိုးတဲ့လူတော်မှာအကောင်းမြင်ဝါဒနဲ့သူ့ရဲ့ရုပ်ကချောလာမယ်ချစ်တော်မိတ်ဆွေပေါင်းတို့စိတ်ပုတ်စိတ်ယုတ်ယုံညံ့ယုတ်တဘာမှမရှိတော့ဘူးဘာလို့မလဲဒါကဖရာသခင်ရဲ့ဝိညာဉ်ပကတိအချိုးခြေစုတွေကိုကျွန်တော်ခံစားရတဲ့ခါမှာကျွန်တော်တို့ကလိုလားတန်းဆောက်သွားတဲ့ဖရာသခင်ဒီကနေ့မှာဝိညာဉ်တော်ကိုတောင်းခံပြီးတော့ရရှိတဲ့ခါမှာကျွန်တော်ဒီစုခြေစုတွေကိုရရှိခံစားမှာဖြစ်တယ်သစ္စာဆောင်ခြင်းယနေ့ကျွန်တော်လောကရဲ့လယ်မှာလောကသားတွေကြီးလိုက်တဲ့ခါမှာကုမ္ပဏီတွေမှာလည်းပဲတယောက်နဲ့တယောက်ဂရိသစ္စာတွေနဲ့တခါတဲ့စာချုပ်တွေချုပ်ကြတယ်ဒါပေမဲ့သစ္စာဖောက်သွားတဲ့လူတွေတပုံကြီးပဲနော်အာချစ်သူကြီးသားတွေမှာလည်းပဲဂရိသစ္စာတွေပြုတ်ပြီးတော့တရားဟုတ်ပြီးတရားသစ္စာဖောက်ပြီးတော့တရားပြီးတရားတွဲသွားတဲ့လူတွေတပုံကြီးပဲအိမ်တော်မိသားစုတိုင်းမှာတို့ရှင်လင်မယားချင်းသစ္စာဖောက်ပြီးတော့အခြားသောတာမယားတွေကိုယူကြတာတွေရှိကြတယ်ဒီနေ့လောကမှာဘာကြောင့်သစ္စာဖောက်ကြတာလဲကျွန်တော်တို့ရဲ့အသက်တာမှာတို့ရှင်အဲ့ဒါဘာကြောင့်လဲဝိညာဉ်စုကျေးဇူးမရှိကြဘူးလူတွေကမလဲအာတသဘောတွေလိုက်ကြတယ်လောကရဲ့ကိုယ့်ရဲ့မနောစိတ်ကိုလိုက်ကြတယ်ကိုယ့်ရဲ့တခါတဲ့တဏှာစိတ်ကိုလိုက်ကြတယ်ကိုယ့်ရဲ့အလိုလိုက်အကြိုက်ဆောင်လိုက်ကြတဲ့ခါမှာနောက်ဆုံးဝိညာဉ်သဘောပကတိသဘောမရှိတဲ့ခါမှာအာလုံးကလောကရဲ့ဖောက်ပြန်သိမ့်ခွဲမှုတွေနဲ့ရှိလာတယ်ဒါကြောင့်ချစ်တော်မိတ်ဆွေပေါင်းတို့ဒီနေ့နှစ်သစ်မင်္ဂလာမြမှာကျွန်တော်ဘာလို့ရမလဲဖယားဒီကနေမှာစစ်မှန်တဲ့ဝိညာဉ်တော်ကိုကျွန်တော်ရရှိကြပဲဆိုရင်ကျွန်တော်တို့အိမ်တောင်ရေးလဲတာရမယ်ကျွန်တော်တို့ရဲ့အသင်းတော်ကလည်းပဲလုံးဝတစုတည်စေနဲ့ပေါင်းစီညို့ပြီးတော့ဝမ်းမြောက်ဝမ်းသာရှိနေကြမယ်အသင်းတော်မှာလည်းပဲတစ္ဆာဖောက်မရှိကြဘူးအသားတွေကလောက်ထွက်တဲ့လူတယောက်မှမရှိကြဘူးဆိုရင်ဘလောက်ဝမ်းသာစရာကောင်းမလဲချစ်တော်မိတ်ဆွေပေါင်းတို့ဒါဒီနေ့ကျွန်တော်ရသက်တာမှာတို့ရှင်တစ္ဆာဆောင်ခြင်းနူးညံ့သိမ့်မွေ့ခြင်းတယောက်နဲ့တယောက်ပြောဆိုဆက်ဆံတဲ့ခါမှာလည်းအိုးတခါတဲ့နဝင်ချိုးပြီးတော့တကယ်ပဲတခါတဲ့ကိုကျွန်တော်ရသက်တာကချိုမြပြီးတော့သူတို့ဘာစကားလေးပြောလိုက်တာနဲ့တယောက်နဲ့တယောက်ပြောလိုက်တဲ့စကားတိုင်းစကားတိုင်းကဆိုရှင်အလုံးမပင်အားရပြီးတော့ဝမ်းမြောက်ပြီးတော့စိတ်ရွှင်လန်းခြင်းကိုခံစားရမယ်။ဒါကြောင့်ကျွန်တော်ရဲ့အသက်တာမှာကာမဂုဏ်ချုပ်တီးခြင်းအပြည့်အဝခံစားရမယ်။နော်။ဒါကြောင့်ဝိညာဉ်ပကတိရဲ့အကျိုးကဒီနေ့လောကမှာကျွန်တော်ဘာကြောင့်ကြာရှုံးရတာလဲ။ကာမဂုဏ်ချုပ်တီးခြင်းမရှိတဲ့အတွက်ကြောင့်ချုပ်တီးချိုးချံနီးလမ်းမန်းလို့ပြောပေမဲ့လည်းပဲကျွန်တော်တို့ကဆိုရှင်လုံးဝကိုယ်စိတ်လုံးပေါင်းပါကိုမချုပ်တီးနိုင်ပဲနဲ့ကျွန်တော်အသက်ရှင်ကြတဲ့အခါမှာလောကမှာအာတသဘောတွေကျွန်တော်ဖြစ်လာတဲ့ဒေါသမောဟမမန္တာတွေပေါက်ပွားလာတဲ့စသည့်အပြင်ယနေ့လောကရဲ့လယ်မှာဒီအရာတွေနဲ့မောနေတဲ့ကာလမှာကျွန်တော်တက်တာမှာဆိုရှင်ဒီနေ့နှစ်သစ်မှာဒီအရာတွေအားလုံးကျွန်တော်ရဲ့အသင်းတော်ထဲမှာပပျောက်သွားအောင်ကျွန်တော်တို့ရဲ့မိသားစုထဲမှာပပျောက်သွားအောင်ကျွန်တော်တို့ရဲ့ဆက်ဆံပေါင်းသင်းနေတဲ့ဆွေမျိုးမိတ္တဟာယသင်္ခါရတွေအားလုံးထဲမှာပပျောက်ဖို့ရတယ်ဘာလို့ရမလဲဒီနေ့ဖျားသခင်ဒီကနေ့မှာကျွန်တော်တို့ကစာလောင်မုတ်သိဆောင်တဲ့ဝိညာဉ်တော်ကိုတောင်းခံပါဖရာဒီကဝိညာဉ်တော်ကိုကျွန်တော်ရရှိတယ်ဆိုရင်ကျွန်တော်ရဲ့အသက်တာကခုနကဂလာတိခန်းကြီး5ပိုင်းငယ်20 23မှာဝိညာဉ်ပကတိရဲ့အကျိုးကျေးဇူးအတိအပွင့်တွေဖြစ်တဲ့တကယ်ပဲကောင်းမြတ်ဆုံးနေတဲ့6မျိုးကိုကျွန်တော်ခံစားဆန်စားရပြီးတော့နေသင့်မင်္ဂလာမြတ်မှာမိသားစုစိတ်ချမ်းသာကိုယ်ချမ်းပါတဲ့ရှင်လန်းဝမ်းမြောက်စွာနဲ့ရှေ့သို့တိုးပြီးတော့ရှေ့သို့ဆက်နိုင်ပြီးတော့ဖရာရဲ့ဂုဏ်တော်နာမတွေကိုစစ်မှန်စွာချီးမွမ်းရည်တွန်းတိုင်ကြလိုက်မယ်ဘူပင်တော်ကလုံးဝမရှိပဲနဲ့ကျွန်တော်ရဲ့တက်တာမှာစေယောကိုပါရှင်လန်ဝမ်းမြောက်ပြီးတော့ရှစ်ဆက်ပြီးတော့တရက်ပြီးတရက်နိုင်မင်းနဲ့စကတ်မပြတ်မနဲ့ဖြတ်ကျော်ခြင်းသလားတနေရာပြီးတနေရာသွားတိုင်းသွားတိုင်းမှာကျွန်တော်အားလုံးကနေရာတိုင်းမှာတို့ရှင်ရှင်လန်ဝမ်းမြောက်ခြင်းသလားဘယ်လိုခြေနေမျိုးပါပဲရှိနေပါသေးအခြေနေပေါ်မှာအချိန်ခါပေါ်မှာကျွန်တော်အားလုံးကရှင်လန်ဝမ်းမြောက်ခြင်းအသင့်အစစ်မှန်နဲ့ကျွန်တော်ရဲ့တက်တာကိုတည်ဆောက်ခြင်းသလားအဲ့ဒီလိုမျိုးတိဆောက်ခြင်းလေဆိုရင်ဒီချစ်တော်မိတ်ဆွေအဓိကအရေးကြီးတဲ့တော့ချက်ချစ်တော်မိတ်ဆွေပြေးလိုက်မယ်အဲ့ဒါတရှင်တော်ဝိညာဉ်တော်ဘုရားဒီကမှာဝိညာဉ်တော်ကျွန်တော်မိသားစုကိုပေးပါကျွန်တော်ကိုပေးပါကျွန်တော်ရဲ့အသင်းတော်ကိုပေးပါကျွန်တော်ရဲ့မိတ်ဆွေကိုပေးပါစသည်အပြင်ကျွန်တော်တို့လိုလားတန်တားစွာနဲ့ဘုရားဒီကနေမှာတောင်းခံပြီးတော့ဘုရားပေးမဲ့ဝိညာဉ်အပြင်ဝိညာဉ်ပကတိအပြင်အသက်ရှင်နိုင်ကြပြီးတော့ကျွန်တော်ရဲ့အသက်တာမှာလောကမှာတကယ်ဝိညာဉ်ပကတိစုကျေးစုတွေကိုလည်းအပြည့်ဝဆုံးနေပြီးတော့အမြဲရှင်လန်းဝမ်းမြောက်စွာနဲ့ငြိမ်သက်ချမ်းသာခြင်းအပြည့်ဝနဲ့ယနေ့နှစ်သစ်မင်္ဂလာမြတ်မှာအရောက်စီတိုင်း ဖြတ်ကျော်သွားလာလှုပ်ရှားရင်းနဲ့ကျွန်တို့ဘုရားပို့ဆောင်ကောင်းချီးတွေကိုအမြဲခံစားရပြီးတော့ရှင်လန်းဝမ်းမြောက်စွာနဲ့ဘုရားကိုကျွန်တို့အားလုံးကချီးမွမ်းရေတွက်ထောပနာပြုနိုင်တဲ့သာသမီရောက်တိုင်းဖြစ်နိုင်ကြပါစေကြောင်းကျွန်တော်နဲ့စူတောင်းမေတ္တာပို့ရင်အားပေးတိုက်တွန်းနဲ့ညီကုန်းချုပ်လိုက်ပါတယ်ချစ်တော်မိတ်ဆွေများအားလုံးကိုဖခင်ကောင်းကြီးချပေးပါစေ
ကလေးတို့အားလုံးမင်္ဂလာပါကွယ်ဒီနေ့ကလေးတို့အတွက်စမ်းကြောင်းလေးနှစ်ပေးကအဖိုးတန်ဝါအိမ်လေးဆိုတဲ့ပုံမြင်လေးကိုပြောပြပေးမယ်နော်မင်္ဂလာပါကလေးတို့ရေအဖိုးတန်ဝါအိမ်လေးကိုရှာဖွေတွေ့ရှိခဲ့တဲ့စက်တူရွေးလေးတစ်ကောင်ကြောင်းကလေးတို့ကိုပြောပြရအောင်မယ်စက်တူရွေးလေးနေထိုင်တဲ့တောဦးကြီးကရာသီဥတုပြင်းထန်ပူချိန်တွေလွန်ကဲပြီးတော်မီလောင်သွားတယ်ကွဒီတော့နေစရာပျောက်သွားတဲ့ချက်တူရွေးလေးကသူနဲ့တင့်တော်မဲ့နေထိုင်စရာအင်ကိုလိုက်ရှာရတာပေါ့ကောင်းငင်တက်ကနေပြန်တန်းရှာဖွေရင်ခီးတော်တော်များများရောက်လာတဲ့အခါမှာစံချောင်းလေးတစ်ခုစီစင်းရစ်ခွေနေတဲ့စိမ့်စိမ့်ဆူဆူနေရာလေးတစ်ခုကိုတွေ့ရှိခဲ့တယ်သူကအဲ့ဒီနေရာကိုစင်တဲ့ပြီးလေ့လာလိုက်တဲ့အခါဝါးရုံတွေတော်များများပေါက်နေတာတွေ့လိုက်ရတယ်တနေရာမှာတော့ဝါးနဲ့ဆောက်ထားတဲ့အင်းလေးတစ်လုံးကိုတွေးလိုက်ရတယ်။သူကအဲ့ဒီအင်းကိုတွေးလိုက်တဲ့အခါမှာ"အိုးဒီအင်းလေးကလှလိုက်တာ။ဘာနဲ့ဆောက်ထားပါလဲ"လို့ရေရွမိတဲ့အခါအင်းရှိကတစ်ပင်ရိပ်အောင်မှာရှိတဲ့ခွေးလေးတစ်ကောင်ကပြန်ပြောလိုက်တယ်။"ဟုတ်တယ်။ဒီအင်းလေးကလှလဲလှတယ်။ခိုင်လဲခိုင်ခန့်တယ်။ဒီအင်းလေးကိုရဖို့တခင်ကမနာမနေကြိုးစားပြီးဆောက်ထားရတာ"လို့ပြန်ပြောလိုက်တယ်ကွ"ဟုတ်လား"ဘလို့များဆောက်ထားရလို့လေလို့စက်တူရွေးလေးကမေးလိုက်ပြန်တယ်ဒီအိမ်ကဝါးနဲ့ဆောက်ထားတာလीအရင်ကဝါးတွေနဲ့ဒီလိုခိုင်ခန့်နဲ့အိမ်ဆောက်လို့ရမယ်လို့ငါလည်းမသိခဲ့ဘူးတခင်ကဒီစမ်းချောင်းလေးရဲ့ဟိုးအထက်ကအိမ်ကြီးပါနေတယ်တနေ့မှသူ့ရဲ့နေရာကိုလူကြီးတွေကလာဖြက်ခိုင်းတယ်လीစီမံကိန်းလုပ်ဖို့ဆိုလားပြောတော့ဖြက်ပေးလိုက်ရတယ်တခင်လည်းတော်တော်စိတ်ဓာတ်ကျသွားတယ်သူ့အမျိုးသမီးကလည်းမွေးဖွားခါနေအချိန်ပေါ့သူတို့လည်းနေစရာရှာဖွေရင်ဒီနေရာလေးကိုရောက်လာတယ်။ဒီနေရာမှာတော့အိမ်ဆောက်စရာတစ်ပင်ကြီးများများဆဆမရှိဘူး။သူနဲ့အတူပါလာတဲ့ตาကြီးလေးကိုပြောလိုက်တာက။ตาကြီးဒီနေရာမှာတော့တို့အိမ်ဆောက်စရာတစ်ပင်ကြီးကြီးတိတ်မရှိဘူး။ဒါပေမဲ့ဒီဝါးတွေနဲ့အဖေအိမ်ကောင်းကောင်းတစ်လုံးရအောင်ဆောက်ပြမယ်လို့ပြောလိုက်တယ်။အဲ့အခါမှာသူ့အမျိုးသမီးကဒီဝါးတွေနဲ့ရှင်အင်ကိုဘယ်လိုဆောက်မှာလဲဝါးဆိုတာခဏလေးနဲ့ဆွေးမြစ်လွယ်တယ်ပိုးလဲကြိုက်တယ်လीဒါကြောင့်ဝါးကိုခဏတာနေဖို့တဲတွေပဲဆောက်ကြတယ်တောင်းလဲတွေစကားလေးတွေနဲ့ရက်ပြီးသုံးကြတာမဟုတ်လားကျမတို့ကနောက်ကလေးလဲရတော့မှာဆိုတော့ခိုင်ခိုင်ခန့်ခန့်လေးဖြစ်အောင်ဆောက်ရမယ်လीလို့ပြန်ပြောလိုက်တယ်ဒါနဲ့တခင်ကမင်းကြည့်နေငါကောင်းဆုံးဖြစ်အောင်ဆောက်ပြမယ်လို့ပြန်ပြောလိုက်တယ်ပထမသူကသူ့မျိုးသမီးခဏနေရအောင်ဝါနဲ့အင်တသေးလေးတလုံးဆောက်လိုက်တယ်။နောက်သူကဒီဝါတော်ကြီးတဲကအပြောင်းဆုံးအကြီးဆုံးဝလုံးကြီးတွေကိုရွေးခုတ်လိုက်တယ်။ဝါတွေကိုအင်ဆောက်လောက်တဲ့အရှိအတိုင်းတိုင်းပြီးဖြတ်လိုက်တယ်။ကျန်တဲ့ဝါပိုင်းစားတွေကိုကျွေကျနေတဲ့ဝါရွက်ချောက်တွေနဲ့အတူစုပုံထားလိုက်တယ်။အဲ့ဒီအပုံရဲ့ဘေးပတ်ပတ်လေးမှာအင်ဆောက်ဖို့ခုတ်ထားတဲ့ဝါတွေကိုဝိုင်းပြီးထောင်ထားလိုက်တယ်။အဲ့ဒီနောက်မှာတော့သူကဝါပိုင်းစတွေနဲ့ဝါရွက်ချောက်တွေကိုမီးရှို့လိုက်တယ်။သူ့သားကမီးခိုးတွေအများကြီးနဲ့ဘာလုပ်တာလဲအဖေလို့ပြီးတော့သူကသူ့သားကိုရှင်းပြတယ်။ဒီမီးခိုးတွေနဲ့ဝါထဲမှာရှိတဲ့ပိုးတွေကိုတတ်တာလေ။တို့အင်ဆောင်မဲ့ဝါတွေကဒီမီးခိုးတွေကိုစုပ်ယူထားလိုက်တယ်။ဒါကခြရီနဲ့ဝါကိုအစိုးပြမှုကနေကာကွယ်နိုင်ပြီးဝါပိုးလည်းမစားတော့ဘူးပြီးတော့ဒီဝါကနေထွက်တဲ့မိကိုကတစ်တွေအတွက်လည်းကောင်းတယ်ဒီလိုလောက်တာကခိုင်ခန့်တဲ့ဝါတွေကိုရလာမှဖြစ်တဲ့အတွက်အိမ်ကောင်းကောင်းတစ်လုံးကိုစောက်နိုင်မှဖြစ်တယ်လို့ပြန်ပြောလိုက်တယ်ကွ။"အိုးအဲ့ဒီလိုတကယ်ဖြစ်မှလားအဖေ"လို့သူ့သားလေးကမေးလိုက်ပြန်တယ်။"တကယ်ဖြစ်လာမှာပေါ့သားရဲ့"ဒီနီးကမြန်လဲမြန်တယ်တရှိလဲခန့်တယ်အန်ရဲလေးကင်းနေကွ။ဂျာမန်တွေကလည်းဝါကိုကြိုက်တယ်။သူတို့ကဆောက်လုပ်ရေးလုပ်ငန်းတွေမှာဝါကိုအသုံးပြုကြတယ်။ဒါပေမဲ့သူတို့ကဓာတ်ရုပစ္စည်းကိုသုံးပြီးတာရှိခံအောင်လုပ်တဲ့အတွက်အန်ရဲများတာပေါ့ကွလို့ရှင်းပြတယ်။ဒီလိုနဲ့တခင်ကဝါအိမ်လေးကိုမနာမနေစူးစမ်းပြီးဆောက်တဲ့အခါရဲ့အနေငယ်ကြမှာတော့ခိုင်ခန့်လာပါပြီးနေချင်းပွဲအိမ်လေးတစ်လုံးဖြစ်သွားတာပေါ့ကွ။ကြည့်လိုက်ပါလား။အောက်ထပ်ကအခန်းကလည်းအကျဲကြီးအပေါ်ထပ်မှလည်းအကျဲကြီးလေသာဆောင်အောင်ပါသေးတယ်လီဝါနဲ့ထိုင်ကုန်လေးတွေဆောက်တယ်ကစားစရာလေးတွေလည်းလုပ်ပေးတယ်ဘေးပပတ်လေးမှာဝါရော့တွေရှိတော့လေမုန်တိုင်းထံလဲခန်းနိုင်တယ်လီဝါတွေရှိရင်ရာသီဥတုလည်း ညတာတယ်လေကောင်းလေတန်းလဲရတယ်မိုးရွာရင်လဲမိုးရေတွေကအလွယ်တကူစီစဉ်မသွားပဲဝါရောတွေထဲမှာဝရက်တွေဝမျက်တွေကမိုးရေကိုဆုပ်ယူထားလိုက်ကြသည်ရဲ့ဒါကြောင့်ဝါကလူတွေအတွက်တကယ်အသုံးဝင်တယ်လို့သခင်ကသူ့သားလေးကိုရှင်းပြနေတာကြားခဲ့ရတယ်လူတွေကဝါဟာအသုံးဝင်တယ်ဆိုတာသိမသိကြသေးတော့သိစိတ်မဝင်စားကြသေးဘူးဒါကြောင့်ဝါရောကြီးကိုတလောက်ကြီးထိန်ထားနိုင်သေးတာလူတွေသိသွားရင်တစ်တွေလိုပဲဝါတွေကိုစီကဲမဲ့ခုတ်ယူချအောင်မယ်ဒီဝါအိမ်လေးကိုစောက်ထားတာလင်းကားနဲ့ရှိပြီးခုထိအရင်ကအတိုင်းပဲတစ်လွင်နေတယ်ခုဆိုတခင်ရဲ့အမျိုးသမီးကမွေးတဲ့နောက်ကလေးတောင်ပြေးလွှားဆော့စားနိုင်ပြီလေသူတို့ကနေအနေငယ်ဝေးတဲ့ရွာကိုသွားပြီးသူတို့အတွေ့လိုအပ်တာတွေသွားဝယ်တယ်ပြန်လာရင်မင်းတွေးလိမ့်မယ်လို့ခွေးကလေးကစက်တူရည်လေးကိုရှင်းပြနေတယ်။မင်းပြောတာတွေကသဘောကျစရာကောင်းလိုက်တာ။တိတ်မှန်တာပဲ။အိမ်လေးကတကယ်ကိုနေစင်စရာလေး။ငါလဲနေစရာမရှိလို့နေစရာအိမ်လိုက်ရှာနေတာ။ငါဒီအိမ်မှာနေလို့ရမလားလို့စက်တူရည်လေးကမေးလိုက်တော့ရတာပေါ့ကွာ။အိမ်ကအကျဲကြီးပဲဟာတယ်။အပေါ်ထပ်ကလေးသားဆောင်မှ
မင်းတို့ရှင်များရှင်။ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်သင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင်
တောတာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
် AWR မျောလင့်ချင်းတန်ကိုအားပေးနေတယ်သောတာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 845နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
သောတာရှင်များရှင်KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ